တော်တာရှင်များရှင်ပြည်ရင်းခွန်များဦးစီးဌာနကဝန်ထမ်းတွေရဲ့လုပ်ငန်းဆွမ်းဆောင်ရေးနဲ့အာဂတိလိုက်စားမှုကင်းရှင်းတဲ့အချက်အပေါ်အဓိကထားပြီးခွန်ထမ်းပြည်သူတွေကိုဝန်ဆောင်နိုင်မှုအတိုင်းတာပေါ်မူတည်လို့၃လတစ်ကြိမ်စုချင်းငွေပေးဖို့စီစဉ်နေတဲ့ဆရတ်တရင်ကိုပြီးခဲ့တဲ့သတင်းဖတ်ထဲမှာထုတ်ပြန်ခဲ့ပါတယ်။ဘလို့ပုံစံနဲ့စုချင်းချီးမြှင့်မလဲဆိုတာနဲ့ပတ်သက်ပြီးပြည်ရင်းခွန်များဦးစီးဌာနညွှန်ကြားမှုချုပ်ဦးမင်းထွတ်ကအခုလိုပြောခဲ့ပါတယ်။
ဥပမာ၃လအတွင်းမှာဘလောက်ရခိုင်နှုန်းကောက်ခံရမယ်ခွန်တန်းတွေကတည်ကျင်တဲ့အချက်တွေမြေတဲ့စာဘယ်နှဆောင်အဲ့ဒီမှာသမှတ်ရက်တွင်ပြန်နိုင်တာဘလောက်စသဖြင့်ပေါ့ဒီလိုမျိုးအချက်တွေအကုန်လုံးကျွန်တော်တို့ကတင်သူ့ကိုတိုင်းတာတယ်အဲ့လိုမျိုးအချက်လက်တွေအားလုံးပြည့်စုံတယ်ဒီကတော့လက်ပေးလိုက်မှုလုံးဝကင်းတယ်ဆိုလို့ရှိရင်ဒါကိုကျွန်တော်တို့ကချီးမြှင့်မှုလုပ်တာပါကျွန်တော်တို့ရဲ့ခွန်တန်းကြီးများဆိုင်ရာအခွန်ရုံးကလုံးဝလက်ပေးလိုက်မှုကင်းရှင်းပါတယ်ဆိုတရားဝင်ပြည်သူတွေဒီကလေးလောက်ထားပါ
စီမံကိန်းနဲ့ဗဏ္ဍာရေးဒုတိယဝန်ကြီးဦးမမောင်ဝင်းကလည်းအခုလိုပြောခဲ့ပါတယ်
။အဂတိလိုက်စားနိုင်တဲ့အခြေအနေရှိတာရဲ့နဲ့ဒီဌာနဝန်ထမ်းတွေဟာလုံးဝမလိုက်စားဘဲနဲ့ free of corruption less corruption နဲ့သွားနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကရဲရဲကြီးပြောရတယ်ဆိုတဲ့အနေအထားမျိုးနဲ့ဒါပြောတဲ့အနေအထားဖြစ်ပါတယ်။အ
ဲ့လိုညွှန်ကြားရေးမှူးချုပ်ရောဝန်ကြီးကပါအခွန်ဌာနဝန်ထမ်းတွေလက်မစားဘူးလို့ရဲရဲကြီးအာမခံနေကြတဲ့အတွက်အဂတိလိုက်စားမှုကိုဘလို့တိုင်းတာတတ်မှတ်တယ်လဲဆိုတာလူလူကြားမှာပြောဆိုလာကြပါတယ်ဒီရပိုင်းအတွက်မှာပဲနာမည်ကျော်ကြားသူတွေအပါအဝင်အမှုပညာရှင်တွေရဲ့ဝင်ငွေခွန်ပေးဆောင်တဲ့စီးရင်တွေကိုသတင်းစာတချို့မှာထုတ်ပြန်ကြေညာခဲ့ပါတယ်အမှုပညာရှင်တွေအများဆုံးပေးဆောင်ခဲ့တာကျပ်ငွေ350ဖြစ်ပါတယ်နာမည်ကြီးသရုပ်ဆောင်တွေဟာရုပ်ရှင်တကားအတွက်ကျပ်သိန်း200ကနေ300ကျားဗီဒီယိုတကားအတွက်ကျပ်သိန်း100ကနေ200ကျားကြော်ညာတစ်ခုကိုကျပ်သိန်း10ခန်းလောက်ရကြတာမို့လက်ရှိထုတ်ပြန်တဲ့အခွန်ဆောင်စီးရင်အရာနာမည်ကြီးသရုပ်ဆောင်တချို့ရဲ့အခွန်ထမ်းဆောင်ရတဲ့နှုံသားဟာနေပါလွန်နေတာထင်ရှားနေတယ်လို့အဲ့ဒီအခြေအနေနဲ့အခွန်ဌာနဝန်ထမ်းတွေရဲ့အဂတိလိုက်စားမှုကင်းရှင်းတယ်ဆိုတဲ့စကားအပေါ်ကိုလည်းဆက်ဆက်ဝေဖန်လာကြပါတယ်။အဲ့ဒီဝေဖန်မှုတွေနဲ့ရုပ်ရှင်သရုပ်ဆောင်ကိုအရန်ရဲ့ပြောကြားချက်ကိုနှိုင်းရှင်းစဉ်းစားနိုင်ပါတယ်
။ဒီလောက်ပဲနှစ်ကောင်းတစ်လောက်နဲ့ပဲတွေ့ပါ။ဒီနေ့ဆိုရင်တော့24ကားလောက်တော့သူရဲ့။24ကားအောင်မှာကဲတွေ့တယ်ပါ10ကားနှုတ်လိုက်ဆိုရင်တော့ဒီနေ့လို24ကား15ကားတော့ရိတ်ပါပဲ။ဒီလိုဆိုရင်တော့ဘာလဲကျွန်တော်ပင်90တလုံးတော့ကျွန်တော်မလုပ်ပါနဲ့30လုံးလုပ်ပါနဲ့ကျွန်တော်3-4လောက်ပဲရအောင်လုပ်ပြီးပါဖြားဆိုပြီးတော့တစ်ခါတော့မပြီးလို့ရှိရင်ကျွန်တော်တော့ OK တယ်
။ဒါအပြင်2016-2019ဘဏ္ဍာနှစ်မှာစုစုပေါင်းအခွန်ငွေကျပ်ဘီလီယံ9300ကျော်ရရှိပြီး2015-2016ဘဏ္ဍာနှစ်ထက်ကျပ်ဘီလီယံ900ကျော်ပိုရခဲ့တယ်လို့ပြည်ရင်းခွန်များဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောခဲ့ပါတယ်။အဲ့လိုဝင်ငွေကုန်တွေတိုးရှာနိုင်တာဟာအခွန်ဌာနဝန်ထမ်းတွေလုံးဝလက်မစားတဲ့အတွက်ဖြစ်ပြီးအဲ့ဒီအတွက်စုကြည့်ပေးမှဖြစ်တယ်ဆိုတဲ့သဘောမျိုးဝန်ကြီးကပြောဆိုခဲ့တာကြောင့်တခြားဌာနတွေကဝန်ထမ်းတွေကတော့လက်စားပြီးငွေမရှာနိုင်တဲ့အတွက်စုကြည့်ပေးဖို့မထိုက်တန်တယ်လို့ဆိုလိုရာရောက်တယ်ဆိုတဲ့ထောက်ပြမှုတွေလည်းပေါ်ပေါက်လာပါတယ်။အဲ့လိုထောက်ပြသူတွေထဲမှာပညာရေးဌာနဝန်ထမ်းဟောင်းတူဦးဖြစ်တဲ့တရိတ်ဆန်မွေးမြူရေးနဲ့ဆေးကုသရေးတက္ကသိုလ်ပါမောက္ခချုပ်ဟောင်းဒေါက်တာမောင်မောင်ဆန်လည်းပါဝင်ပါတယ်
။ငွေရှာတဲ့ဌာနနဲ့ငွေသုံးတဲ့ဌာနကိစ္စဟာသုံးရတဲ့ဌာနမလို့မျက်နှာငယ်တယ်စားတဲ့ဌာနမလို့ညနာပွင့်တဲ့ပတ်စံပို့ပြီးတော့လာစားပေးမယ်ဒါပေမဲ့ဆူရေးပေးမယ်ဆိုလို့လုပ်လာရင်ဝန်ထမ်းတွေကြားထဲမှာစုံခွဲရမှုကကြီးကျယ်ဖြစ်လာပါတယ်အဲ့လိုဖြစ်လာရင်မကောင်းဘူးပေါ့ဘာကြောင့်မကောင်းဘူးလဲဆိုတဲ့အခါကျတော့ဟိုတချို့ကလည်းပဲတောင်းဆရာလောကသွားတယ်တချို့ကလည်းပဲဆရာဝန်ဖြစ်ကြတယ်ဖြစ်ကြတယ်ဆိုတဲ့အခါသူတို့ဟောနိုင်ငံကိုကောင်းအောင်လုပ်နေတယ်လို့မဟုတ်ဘူးလားအဲ့ဒီမူကြီးကခေါင်းက90လောက်ကပြက်ခဲ့တာဘယ်ထာနာမဆိုဝင်ငွေရှာမယ်ဆိုမူချလိုက်တဲ့အခါကျတော့ဒီပြည်ဆန်စစ်ကူဌာနမှာလဲကာကွယ်ဆေးအလကားပေးနေတဲ့ကိစ္စပါကာကွယ်ဆေးတွေရောင်းတာအဲ့လိုရောင်းတဲ့အခါကျတော့ဝန်ထမ်းတွေကဝယ်ရတယ်ဝယ်ပြီးတော့မှတောင်သူလယ်သမားတွေချီကိုကာကွယ်ဆေးထိုးတဲ့ကာကွယ်ဆေးကိုပြန်တောင်းရတယ်အဲ့လိုတောင်းတော့ပြဿနာကြီးတက်ကြအောင်ငွေကမှကာကွယ်ဆေးထိုးချင်တာမဟုတ်ဘူးအဲ့ဒီမှာဝန်ထမ်းတော်တော်များများဟာသူတို့နေမိမှာပြန်သွားလဲမရှိဘူးထိုးရလဲသိခဲ့တဲ့အခါကျတော့လာသာထုတ်ကိုမထုတ်ရပဲနဲ့အဲ့ဒီဟာဒီပဲစိုက်ပေးနေရလို့ဆက်ကြတော့လှုပ်ထွက်သွားကြတာတော်တော်များရဲ့လောကကြီးမှာဝင်နိုင်ရလို့ဖြစ်လာရင်ခြေလေးတို့ကရှားမှာပဲသူ့နဲ့တော့တုံးမှာပဲအဲ့ဒီကမှာပညာရေးတို့ဂျမားရေးတို့ဟာလူတွေဆိုရင်ပြန်တော့ယူရမယ်ထင်တယ်လို့တော့နောက်ကြသေးတယ်မဖြစ်သင့်ဘူးလေ
ဌာနဆိုင်ရာဝန်ထမ်းမဟုတ်တဲ့အမှုပညာရှင်ကိုအရင်ကလည်းသူ့သဘောထားကိုအခုလိုပြောခဲ့ပါလေ
ဘယ်ဌာနပဲဖြစ်ဖြစ်ဆိုရင်ကျွန်တော်တို့ဝန်ထမ်းကောင်းနေရှိရဆိုရင်ဝန်ထမ်းကောင်းနေဆိုတော့ရှိနေမှာပေါ့ဘုံဝင်ရှာပြီးတဲ့ဌာနပဲဖြစ်ပြီးဖြုံးပြရတဲ့ဌာနပဲဖြစ်ဖြစ်ကောင်းစီနာကောင်းနဲ့အကျင့်ကောင်းနေနဲ့ဆုံးဆောင်ပေးနေတဲ့ဝန်ထမ်းနေဆိုရင်တော့အဲ့တက်တက်ရှိနေမှာပေါ့အခုဌာနကပတ်သက်ရရတဲ့ဝန်ကြီးဌာနပေါ်ပညာရေးတို့တက်မှကြီးတော့မရလို့ပဲမပြောက်ဆိုရင်မဆိုင်ဘူးလေ
အမေရိကန်အခွန်စနစ်အရာ အတရင်အခွန်ရငွေဟာပြည်တွင်းအတရင်ထုတ်လုပ်မှုပမာဏ GDP နဲ့တိုက်ရိုက်ဆက်ဆက်နေပါတယ် GDP တက်လာတာနဲ့ရရှိတဲ့အခွန်ငွေလည်းများလာပါတယ်အဲ့ဒီအခါနိုင်ငံရဲ့ဘဏ္ဍာငွေလည်းပိုလျင်လာပါတယ်အဲ့ဒီဘဏ္ဍာငွေနဲ့အခွန်ထမ်းပြည်သူတွေအတွက်ပညာရေးထောက်ပံ့ကြီးကျန်းမာရေးဆောင်ရှောက်မှုလိုအလုပ်လက်မဲ့ထောက်ပံ့ကြီးတွေလိုပြန်ပြီးစီစဉ်ပေးတာကြောင့်အခွန်ထမ်းနိုင်ငံသားတွေမှာပြန်ပြီးအကျိုးခံစားရတာတွေရှိပါတယ်ဒါအပြင်ပင်စင်ယူတဲ့အခါကိုပေးတဲ့အခွန်ငွေကနေအချိုးကျပင်စင်ရကြတဲ့အတွက်အခွန်များများပေးဆောင်ရင်ပင်စင်များများရပါတယ်ဒီတော့အသက်ကြီးလာခြင်းအတွက်ဆုတ်ထိတ်ပူပန်နေစရာမလိုပဲဘဝအာမခံချက်လည်းရရှိကြပါတယ်ကမ္ဘာနိုင်ငံအားလုံးအားကိုးအားရပြုတဲ့အခွန်စနစ်ဟာမြန်မာနိုင်ငံမှာတော့အာဏာရှင်စနစ်နဲ့ခရိုနီလူဒန်းစားကြောင့်အကျင့်ပြတ်ချစားမှုအဖြစ်အသွင်ပြောင်းသွားပါတယ်နိုင်ငံအနေနဲ့အခွန်ကောက်ခံရေးနဲ့ပတ်သက်တဲ့အားနည်းချက်ကိုကိုအရိုင်းကအခုလိုထောက်ပြပါတယ
်ချိုးကျတော့အဲဒီလိုဆောင်းတာကိုမသိကြဘူးဒီစနစ်တွေကိုလေတက်ဆိုင်ကခွန်ထမ်းတယ်လေပို့နေပြောလို့ရှိရင်ဒီအခွန်ဆောင်းတဲ့အခွန်ထမ်းလို့ခေါ်တယ်အဲဒီလိုအဲဒီခွန်ထမ်းတွေလည်းသူတို့နေရာတိုင်းလိုလိုရှင်းမပြနိုင်တဲ့အားနည်းချက်သူတို့ကအများကြီးရှိတယ်အဲကြောင့်မို့ဒီအခွန်ထမ်းတဲ့ဒီလူတွေစီနားမနေတဲ့အခါကျတော့တချို့လူတွေဒါတာကြီးတွေမှတော့ရှိမဆောင်းဘူးဘာဖြစ်တော့ဘူးဆိုတော့စိတ်ကြီးဖြစ်
အခွန်စနစ်ကြောင့်နိုင်ငံသားတွေနေထိုင်စားသောက်ရေးလုံခြုံမှုရနိုင်တယ်လို့အခွန်စနစ်ပြည့်ဝမှုကြောင့်ဒုက္ခရောက်တဲ့နိုင်ငံတွေလည်းအများကြီးရှိပါတယ်။အခွန်ငွေပေါ်ကနေခံစား권ရှိတဲ့တတချောင်းကြီးရေးစနစ်ပင်စင်စနစ်တွေသာအကောင့်ထဲပေါ်နိုင်ပြီးအခွန်ငွေလည်းစနစ်တကျကောက်မယ်ဆိုရင်အခွန်ဆောင်ရမယ့်ပြည်သူတွေကလည်းစိတ်ဝင်စားကြမှာဖြစ်ပါတယ်။နိုင်ငံတကာစနစ်အရရရှိတဲ့အခွန်ငွေဟာနိုင်ငံသားတွေကိုစောင့်ရှောက်ဖို့အတွက်ဖြစ်တာမို့အခွန်စနစ်သာတကယ်ပဲအကျင့်ပြတ်ချစားမှုကင်းပြီးမမကန်ကန်လေပတ်နိုင်မယ်ဆိုရင်နိုင်ငံသားတွေအတွက်အကျိုးရှိမှာဖြစ်တယ်လို့ဝေဖန်ထောက်ပြနေကြပါတယ်ရှင်